မြန်မာနိုင်ငံအပေါ်အမေရိကန်ပြည်ထောင်စုဘက်ကအရေးယူပိတ်ဆို့မှုတွေကိုလျှော့ပေါ်ပေးတဲ့နေရာမှာရောမြန်မာနဲ့စီးပွားရေးဆိုင်ရာခြေလှမ်းတွေလှမ်းတဲ့နေရာမှာပါကွန်ဂရက်လွှတ်တော်ကအဓိကအရေးပါသူတွေနဲ့အနီးကပ်တိုင်းပင်ဆွေးနွေးတေးချာချာချင့်ချိန်ပြီးတော့တဆင်ချင်းဆင်ကျင်ပြီးလှုပ်တာဖြစ်ပါတယ်လို့အမေရိကန်ပြည်ထောင်စုအရှေ့အာရှနဲ့ပစိဖစ်ရေးရာလက်ထောက်နိုင်ငံကြားရေးဝန်ကြီးကတ်ကမ်ဘဲလ်ကပြောလိုက်ပါတယ်တောက်ကြနေတော့ကနယူးယောက်မြို့မှာပြုလုပ်တဲ့အာရှပစိဖစ်ဒေသဆိုင်ရာအမေရိကန်နိုင်ငံသားရေးမူဝါဒရေးရာသတင်းစာရှင်းလင်းပွဲမှာမစ္စတာကမ်ဘဲကခုလိုပြောကြားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်လို့အထက်လွှတ်တော်မှာရောအောက်လွှတ်တော်မှာပါဩဇာညောင်းတဲ့လွှတ်တော်အမတ်တွေနဲ့နိုင်ငံသားရေးဝန်ကြီးဟီလာရီကလင်တန်တို့ကြားမှာပုံမှန်ဆွေးနွေးမှုတွေရှိနေတယ်လို့လည်းအရှေ့အာရှနဲ့ပစိဖစ်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဒါအပြင်မြန်မာနိုင်ငံအပေါ်အမေရိကန်ရဲ့ထိတွေ့ဆက်ဆံရေးလုပ်ငန်းတွေအပေါ်မှာအမေရိကန်စိတ်ဝင်စားနေကြတဲ့မြန်မာနိုင်ငံပြည်တွင်းပြည်ပကပုံကိုယ်တွေနဲ့လည်းအနီးကပ်တိုင်ပင်ဆွေးနွေးပြီးမှလှုပ်တာဖြစ်တယ်လို့ပြောဆိုသွားတဲ့အပြင်ဒေါအောင်ဆန်းစုကြည်နဲ့လည်းအသေးစိတ်ဆွေးနွေးပြီးတော့မှပိတ်ဆို့အရေးယူမှုတွေကိုရှော့ပေါ်တာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အမေရိကန်ပြည်ထောင်စုကတာဝန်သိစွာလုပ်နေတဲ့လုပ်ငန်းစဉ်တွေကိုဥရောပနိုင်ငံတွေနဲ့ရောအာရှပစိဖစ်ဒေသနိုင်ငံတွေနဲ့ပါညှိနှိုင်းပြီးတော့လုပ်တယ်ဆိုတာကိုလည်းခုခံပြီးတော့ပြောကြားသွားပါတယ်။ပိတ်ဆို့တန်ခတ်ခံထားရတဲ့နိုင်ငံတစ်ခုကအရေးယူတန်ခတ်မှုတွေကိုဖယ်ရှားတဲ့နေရာမှာဥပဒေဆိုင်ရာနောက်ကျောင်းတဲ့တိုင်ပင်ဆွေးနွေးမှုတွေကိုထူးထူးကဲကဲမလုပ်ရင်တော့စိန်ခေါ်မှုတွေကြုံရမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအရှေ့အာရှနဲ့ပစိဖစ်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးကတ်ကမ်ဘဲလ်ကသတင်းစာရှင်းလင်းပွဲတစ်ခုမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြားသွားခဲ့ပါတယ်ရှင်